ျွန်တော်ညံဝင်းအောင်ပါခင်ဗျာရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအသစ်အဖြစ်ကျန်းသစ်စာကျင်းဆိုမဲ့ဇန်နဝါရီ20ရက်နေ့မှတိုင်ခင်နိုင်ငံတော်ဝန်လက်နက်ကင်ဆောင်ဆန္ဒပြတာတွေပေါ်ပေါက်လာနိုင်ခြင်းရှိတဲ့သတင်းတွေကြောင့်ပြည်내အသီးသီးကမြို့တော်တွေမှာရှိတဲ့လွှတ်တော်အဆောက်အုံတဝိုင်းနဲ့အရေးပါတဲ့နေရာတွေမှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုတင်ပြခြင်းပါတယ်ဇန်နဝါရီ6ရက်နေ့ကဝါရှင်တန် DC ကအမေရိကန်လွှတ်တော်ကိုဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တဲ့ဖြစ်ရပြီးနိုင်ငံတော်ဝန်ပြည်내တွေရဲ့မြို့တော်တွေမှာလက်နက်ကင်ဆန္ဒပြတာတွေဖြစ်လာနိုင်တယ်လို့FBI ကသတိပေးထားပါတယ်ဒီသတိပေးချက်နဲ့အတူလုံခြုံရေးကိုလည်းအထူးတိုးမြှင့်တင်းကျပ်ထားပါတယ်အစိုးရရုံးဆိုင်ရာဝါရှင်တန် DC မြို့တော်ကနိုင်ငံတော်ရဲ့လွှတ်တော်အဆောက်အုံတဝိုက်သမ္မတအီမြူတော်နဲ့အခြားအထင်ကြီးနေရာတဝိုက်မှာလူတရကျော်တဲ့တန်စကားချန်စီယိုတွေနဲ့ကာယံတားမြစ်ထားပြီးပြည်နယ်လုံခြုံရေးတပ်နဲ့ရဲတပ်ဖွဲ့အင်အားတောင်းတဲ့ချီချထားပါတယ်ဒီမြင်ကွင်းကို DC မြို့ရဲ့နေ့စဉ်ဝင်ထွက်သွားလာအလုပ်လုပ်နေတဲ့ဦးမျိုးစောကပြောပြပါတယ
်ဒီလမ်းမှာဘယ်ကနေစပိတ်ထားလဲဆိုတော့ကျွန်တော်တို့ KC တခြားလုံးပိတ်ထားပြီးမှဒီစောက်တန် area ပတ်လဲဒီ capital ပတ်လဲ white house ပတ်လဲတန်းစကားကြီးကာလာစီထပ်ပြီးတော့လူကိုထိုက်ပြင်းသလောက်သွားလို့ရအောင်တော့ဖြတ်ဖို့သူကပေးရတယ်လက်နဲ့ကင်အဆောင်ညာလဲလက်နဲ့အစ်စ်ကြီးနဲ့အကောင်းကြီးနဲ့ကြီးပဲသူတို့လုံရွေးယူတာတယ်အမတန်များတယ်အမေရိကန်သမိုင်းမှာတခါမှတော့ဒီလိုမတွေ့ဘူးသမားဂျိုးဘိုင်ဒန်ရဲ့ဒီပွဲကိုအမတန်မှသူတို့ဒုံလုံးချုံချုံလှုပ်ထားတဲ့သဘောရှိပါရဲ့ဒေါ်နယ်ထရန့်သမရရဲ့မစင်ကျင်မှုကြောင့်ဒီလိုဖြစ်တယ်ပဲကျွန်တော်ယူဆရှင်းပြောရင်ငင်းငင်းချမ်းချမ်းလေးနဲ့ကောင်းမြတ်တဲ့ဒီသမားနန်းတက်ပွဲကြီးကိုဖျက်ရမှာကိုမဖြစ်ချင်သူဆန္ဒကြီးအခုဒီဝင်မခံဘူးဆိုတာဒါမကောင်းတဲ့လက္ခဏာကြီ
း2020ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နဲ့ဂျိုးဘိုင်ဒန်တို့ကြားအကြိတ်နဲ့ဖြစ်ခဲ့ရတာကဂျော်ဂျီယာပြည်နယ်ဖြစ်ပြီးအစိုးပိုင်းကထရမ့်အနိုင်ရမယ်ထင်ကြီးရှိခဲ့ပေမဲ့မဲအလုံးရေတွက်ပြီးချိန်မှာရှုံးနေခဲ့ရတဲ့ပြည်နယ်ဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်ရဲ့မြို့တော်အတ္တလန်တာကလုံခြုံရေးအနေထားလူတွေရဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပြောလာသူကအဲ့ဒီမြို့မှာနေတဲ့ဦးစော်ကြီးဖြစ်ပါတယ
်။ဂျော်ဂျီယာလွှတ်တော်ရဲ့အနာတဝိုက်မှာတော့စံစုယူတွေကာထားတယ်။စံစုယူကိုလုံခြုံရေးကာထားပြီးတော့လုံခြုံရေးကြီးချထားတယ်။အဝင်ထွက်မှာရောအဆောက်တွေတင်နေကြထားတယ်။အပြင်အထဲမှာရောအပြည့်ဝချထားတယ်။ပြီးတော့ရေကားတွေအပြည့်ရောက်နေပြီပြီးလို့ရှိရင်ဒီနယ်လုံရွေးတက်ဖွဲ့တွေအင်အားအပြည့်နဲ့ယူနီဖောင်းအပြည့်စုံနဲ့ကိုလုံးချထားတယ်နောက်ပြီးတော့ပပလက်မှာမိုင်းရှာမိုင်းရှင်းအကုန်လုံးဒီကချက်ရတာလုပ်နေကြတယ်နောက်ပြီးတော့အချို့ကားကြီးတွေဟိုလူရမ်းများလို့ရှိရင်စစ်တယ်နောက်တစ်ခုကဒီရေပိုင်းကြီးမှာလက်နက်တွေကိုစစ်ရောင်းတဲ့ဆိုင်မှာသွားပြီးတော့သူတို့တန်းစီပြီးတော့ဝယ်ကြတာပေါ့နော်အဲ့တော့လူတွေကတိုလုံးတိုလုံးနဲ့ဖြစ်နေတယ်နောက်တစ်ခုကဘယင်းတော့လို့ကားတွေပါတွေနဲ့လည်းရေထောင်လို့သွားလာတာသိမရှိသေးဘူးအခြေအနေကတမျိုးရွေးပြလူတွေတော်တော်များများကနန့်နေတယ်အခြေခုဖြစ်ခဲ့ပြီးရှိတော့ဆိုတဲ့အချက်တွေရှိတော့ကျွန်တော်လည်းတတိထားပါတယ်အပြေမတော်ရေးပါဘူ
းလက်နက်ကင်ဆန္ဒပြမှုတွေဖြစ်လာနိုင်တယ်ဆိုတော့ FBI ရဲ့တတိပေးချက်ကြောင့်အမေရိကန်အနောက်ဘက်ကျန်းကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆက်ကရာမန်တိုမှာလည်းလုံခြုံရေးတင်းကျပ်ထားကြောင်းဆန်ဖရန်စစ္စကိုမြို့မှာနေတဲ့ဦးကူကိုလေးကပြောပြပါတယ
်အဓိကတော့ကပီတယ်မှာသူတို့တွေကဆန္ဒပြကြမှာဖြစ်တဲ့အတွက်ကြောင့်Sacramento မှာတော့သူတို့လုံခြုံရေးတွေယူထားတာရှိတယ်။ဒီ plate တွေမကဘူး National Guard ပါ ready လုပ်ထားတဲ့သဘောရှိပါတယ်။ဘာဖြစ်လို့လဲဆို Amendment နှစ်အရာဆန္ဒပြတဲ့လူတွေကလည်းလက်နဲ့ကင်ပြီးတော့ဆန္ဒပြကြမှာ။ခင်ဗျားတို့တွေ့မှာပေါ့ Devin State တွေမှာအရင်တုန်းကဒီ Donald Trump ရဲ့ supporter တွေကဆန္ဒသွားပြတဲ့အခါမှာလက်နဲ့ဒီအပြည့်စုံပဲလေ။အဲ့တော့သူတို့တဲမှာလည်းစစ်မှုထမ်းဟောင်းတွေပါတယ်ဆိုတော့ဗျာဒါလက်နဲ့ကင်ဆောင်ခွင့်လည်းရှိတယ်ဆန္ဒပြခွင့်လည်းရှိတယ်ဒါပေမဲ့ပဋိပက္ခဆိုတာဆန္ဒတွေပြနေရင်တယောက်လောက်ကထားဖောက်လိုက်ဘုံနဲ့ဒိုင်းကြီးတွေဖြစ်သွားနိုင်ပြကြခတ်ကြမယ်ဆိုမလူလားအပ်တာတွေဟိုမသေးသင့်မဲ့တည်ကုန်တာတွေဖြစ်မှာပေါ့ဗျာအဲ့အတွက်ကြောင့် National Guard တွေကတော့အစင်းနဲ့လောက်တာပါအခုက Democrat နဲ့ Republican ရဲ့ policy issue မဟုတ်လေအခုကအမုန်းတရားပေါ့အစွန်းရောက်တဲ့အဖြူတွေကဒီနိုင်ငံကိုသူတို့ပဲအုပ်ချုပ်ရမယ်ဆိုတဲ့စိတ်မျိုးသူတို့မှရှိကြတာဟုတ်အဲ့တော့ကိုကတော့သတိဝိရိယနဲ့နေကြရမယ်သဘောရှိတာပေါ့
မြို့တော်ဝါရှင်တန် DC ကိုကာကွယ်နိုင်ဖို့ပြည်내လုံခြုံရေးတပ်ဖွဲ့ဝင်2000ခွဲနဲ့အခြားဌာနတွေကရဲတပ်ဖွဲ့ဝင်ထောင်ပေါင်းများစွာချထားပါတယ်ဒုသမရမိုက်ဖန့်စ်ကတော့သမရကျန်းသစ္စာချင်းစုပွဲကိုဘေးကင်းလုံခြုံမှုရှိစွာကျင်းပနိုင်မှာဖြစ်တယ်လို့အမေရိကန်ပြည်သူတွေကိုအာမခံကတိပေးထားပါတယ်ခင်ဗျာ